ရုရှားအစိုးရကိုဝေဖန်လို့ရှိတဲ့တိုက်ခိုက်ခေါင်းဆောင်အလက်ဆီနာဗာနီဟာဂျာမနီကနေရုရှားနိုင်ငံမော်စကိုကိုတနင်္ဂနွေနေ့ပြန်ရောက်ချင်းမှာပဲအဖမ်းခံခဲ့ရပါတယ်။ဒါဟာပြီးခဲ့တဲ့ဩဂုတ်လသူအစိတ်ခတ်ခံရပြီးချိန်ကစလို့ပထမဆုံးချိန်ဖြစ်တဲ့ရုရှားကိုပြန်လာတာပါ။သူ့ရှေ့နေတဲ့သူလာရောက်တဲ့နဗာနီဟာရှီမက်ရေဗိုလေးစိတ်ကနိုင်ငံကူးလက်မှတ်ဆစ်ဆေးတဲ့နေရာမှာအဖမ်းခံခဲ့ရတာဖြစ်ပါတယ်။သူဟာသူ့ကိုချက်မှတ်ထားတဲ့အပြစ်ဒဏ်ကာလမရှိခင်လွှတ်ပေးထားတဲ့ဂရိခံဝန်ချက်ကိုချိုးဖောက်မှုနဲ့ FSIN ဘ ਹੁ အစုအချင်းဦးစီးဌာနတာဝန်ရှိသူတွေကဖမ်းဆီးတာဖြစ်ကြောင်းအာနာပိုင်တွေကပြောပါတယ်။သူ့လေရင်ဟာမော်စကိုကနူကိုဗိုလေးစိတ်ကိုဆင်းသက်ရမှာဖြစ်ပေမဲ့ဒီလေရင်ဟာမော်စကိုကနောက်လေးစိတ်တစ်ခုဖြစ်တဲ့ရှီမက်ရေဗိုမှာဆင်းသက်ခဲ့တာဖြစ်ပါတယ်။နဗာနီကိုထောက်ခံသူတွေကဘူနိုကိုဖိုလေးစိတ်မှာသူ့ကိုတွေ့ဖို့စီစဉ်ခဲ့ကြတာဖြစ်ပြီးသူတို့အဲ့ဒီလေးစိတ်မှာရှိမှဖြစ်ကြောင်း Facebook မှာရေးတင်သူက2000လောက်ရှိပါတယ်။ပြီးခဲ့တဲ့လတုန်းကရုရှားအချင်းဦးစီးဌာနကအမိန့်ထုတ်ပြန်ရမှာတော့နဗာနီကိုသူ့ရဲ့ဂရိခံဝင်ချက်အတွက်ကျန်းမာပွဲကိုလာရောက်ရမှာဖြစ်ကြောင်းနဲ့တကယ်လို့သူ့အတွက်ချမှတ်ထားတဲ့ပြစ်ဒဏ်ဆိုင်ငံကာလကုံဆုံးချိန်မတိုင်ခင်မလာရောက်ရင်ထောင်ချနိုင်ကြောင်းမှာပါရှိပါတယ်။ January 23ရက်နေ့ကတော့နဗာနီကသူ့ဟာပိုဗီဒိုလေချောင်းလိုက်နဲ့ဇန်နဝါရီ18ရက်နေ့မှာရုရှားကိုပြန်လာမှာဖြစ်ကြောင်း Twitter မှာရေးပါတယ်။ဒါပြင်နိုင်ငံတွင်းကနေသူ့ဟာသူထွက်သွားတာမဟုတ်တဲ့အတွက်ပြန်လာမလားမေးခွန်းထုတ်နေစရာမလိုကြောင်းနဲ့သူကဂျာမနီကအစ်ကိုအထူးကုသဆောင်မှာကုသမှုခံယူနေရတာဖြစ်ပါတယ်။သူကအာယုံကျော်ကိုထိခိုက်စေတဲ့ Novichok အစိတ်သိမ့်ရတာဖြစ်ကြောင်းဥရောပ၃နိုင်ငံကဓာတ်ခွဲခံတွေကအတည်ပြုပါတယ်။ဒီလိုတွေ့ရှိမှုကြောင့်ရုရှားအရာရှိ6ဦးနဲ့အစိုးရသုတေသနဌာနတစ်ခုကို EU ဥရောပသမဂ္ဂကအရေးယူတန်းခတ်မှုတွေချမှတ်ခဲ့တာပါ။